ကျောင်းနိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုနှစ်ခုတွေ့ရတယ်လို့ဒေသန္တရအချက်မှရေးအရာရှိတွေရဲ့အဆိုကိုကိုကားပြီးသတင်းတွေထွက်ပေါ်လာပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေကတော့ဗင်နီဇွဲလားနိုင်ငံကပြန်လာတဲ့တရုတ်နိုင်ငံသားမောင်နှမနှစ်ဦးဖြစ်ပါတယ်။ကွမ်တောင်ပြည်နယ်ချမ်းမာရေးအဖွဲ့ရဲ့အဆိုအရကွမ်ဇူးမြို့ ဘိုင်ယွန်နိုင်ငံတကာလေဆိပ်ကိုပြီးခဲ့တဲ့ဇာတာပြင်းကစက်ရောက်လာကြတဲ့မောင်နှမနှစ်ဦးဖြစ်ပါတယ်။ကွမ်တောင်ပြည်နယ်ချမ်းမာရေးအဖွဲ့ရဲ့အဆိုအရကွမ်ဇူးမြို့ဘိုင်ယွန်နိုင်ငံတကာလေဆိပ်ကိုပြီးခဲ့တဲ့ဇာတာပြင်းကစက်ရောက်လာကြတဲ့မောင်နှမနှစ်ဦးဖြစ်ပါတယ်။ကလေးနှစ်ဦးစလုံးဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့ဆိုတာကိုမနစ်စနေနေ့ကအတည်ပြုခဲ့ပြီးဆေးရ ချာကနေကူးဆက်တာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိ AIDS ချင်းချာကဘလောက်အတိုင်းအတာအထိ Zika virus ကူးဆက်ပြန့်နှံ့စေတယ်လဲဆိုတဲ့အပေါ်သိပ္ပံနည်းစသက်တည်အထောက်အထားတွေမရှိသေးဘူးလို့လည်းကွမ်တောင်းပြည်နယ်ကူးဆက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအကြီးအကဲကပြောပါတယ်။ပြည်ပကနေဝင်ရောက်လာတဲ့ Zika virus ကူးစက်ဖြစ်ပွားမှု၈ခုရှိနေတာနဲ့အတူတရုတ်နိုင်ငံတဝမ်ပူနွေးတဲ့ရာသီဥတုစတင်လာချိန်မှာ Zika virus ပြန့်နှံ့နိုင်မှုအပေါ်တရုတ်နိုင်ငံတဝမ်အမြင့်ဆုံးအဆင့်သတိပေးနှိုးဆော်ထားပါတယ်။